မြန်မာနိုင်ငံအတွင်းရက်ကြီးခေါ်တဲ့အေဂျန်တာယာရေးဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌတွေကိုအုတ်ချုပ်ရေးနာမည်နဲ့အစားထိုးပြောင်းလဲလိုက်ခြင်းမှာတချို့ဒေသတွေမှာတော့အရင်ကရရကဥက္ကဋ္ဌတွေကိုပဲဆက်ပြီးခံထားတဲ့အပေါ်ကန့်ကွက်တာတွေရှိနေတဲ့အကြောင်းပြောချင်ပါတယ်။ချင်းပြည်နယ်အတွင်းမှာအစ်စ်ပြောင်းလဲလိုက်တဲ့အုတ်ချုပ်ရေးအဖွဲ့အစ်စ်ကအုတ်ချုပ်ရေးရန်ပုံငွေအတွက်ဆိုပြီးတော့လဲတအိမ်တောင်ကိုတလကိုကျပ်900ကောက်ခံနေတာကြောင့်ဒေသခံတွေကစိတ်ပြက်နေကြပါတယ်။ဒီအကြောင်းတွေကိုဆက်သွယ်မေးမြန်းစုံစမ်းထားတဲ့ထိုင်းအခြေစိုက်သတင်းတော်ကိုမိုးစောကဆက်ပြီးပြောပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့မလ30ရက်နေ့ပြည်ထောင်စုအစိုးရအဖွဲ့ကိုသမရတိဦးသိန်းစိန်စတင်တာဝန်ယူချိန်မှာနိုင်ငံတော်အေဂျင့်တာရင်းနဲ့ဖွံ့ဖြိုးရေးကောင်စီရဲ့အုပ်ချုပ်ရေးရန်တရားအစဉ်အဆက်ကိုဖျက်သိမ်းကြောင်းတရားဝင်ကြေညာခဲ့တာဖြစ်ပါတယ်။ဒီလိုကြေညာပြီးတဲ့နောက်ပိုင်းရက်ွက်နဲ့ကြေးရွာအဆင့်အေဂျင့်တာရင်းနဲ့ဖွံ့ဖြိုးရေးကောင်စီတွေကိုဖျက်သိမ်းပြီးအရင်ရရကဥက္ကဋ္ဌအမည်အစားအုပ်ချုပ်ရေးမှုအဖြစ်အစားထိုးပြောင်းလဲလိုက်ပါတယ်။ဒါပေမဲ့နေရာဒေသတော်တော်များများမှာအရင်ရရကဥက္ကဋ္ဌတွေကိုပဲအုပ်ချုပ်ရေးမှုအဖြစ်ဆက်လက်ခံထားပြီးစကလုံးပြောင်းလဲလိုက်ပေမဲ့လူမပြောင်းတာကြောင့်တချို့ဒေသတွေမှာကောက်ကွက်တာတွေရှိနေပါတယ်။ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်အတွင်းကအခြေအနေကိုတော့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးသိန်းညွန့်ကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့သင်္ကန်းညွန့်က6ရက်ကွက်ကိုနော်အောက်ခြေရင်းမှုတွေကြောင်းလဲလုပ်ပြီးဖို့လူလူကဒရိုဒရိုသင်ပြလာတယ်ဆိုတာတော့ဒီထဲဝင်ကြီးစီကတော့နော်ကျွန်တော်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်နဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖုန်းကြီးအောင်တို့ကလက်မှတ်ထိုးပြီးတော့ကျွန်တော်တို့သင်ပြထားပါတယ်။ကျွန်တော်တို့ကတော့ကိုင်းချင်းလေးလာပြီးတော့သာလူလူရဲ့အတားအဆီလို့သာတကယ်ဖြစ်ပြနေတဲ့ဖြစ်ရတာတလို့သာအဲ့ဒီရှင်ကိုလွတ်တော်ရှင်ဝင်ကျင်းပကြီးမဟုတ်တဲ့ဆိုရင်လွတ်တော်ထဲမှာပြောဆိုခွင့်အချိန်နေရတဲ့အချိန်မှာသက်ဆိုင်ရာပြည်ထောင်ဝန်ကြီးကြီးဘူးတော့သာဖြစ်ကြောင်းရဲ့ကုန်ရှင်ကိုကျွန်တော်တို့ရေးသားပြဖို့နေတာပေါ့
တင်ကန်းကျွန်း6ရက်ကွက်ကအုပ်ချုပ်ရေးမှုပြောင်းလဲဖို့တင်ပြတောင်းဆိုရတာဟာရရကဥက္ကဋ္ဌတာဝန်ယူစဉ်ကစီမံခန့်ခွဲမှုအားနည်းတာနဲ့လက်စားမှုတွေရှိတာကြောင့်ဖြစ်တယ်လို့ဦးသိန်းညွန့်ကအခုလိုဆက်ပြောပါတယ်
ကွာသူတို့တင်ပြတဲ့ထောက်ထားကြီးကတော့အခုခံလာတဲ့အုပ်ချုပ်ရေးမှုတွေကအရင်ရဝတာဥရာလို့တို့ကဒါအရက်ပေါင်းတော့ရောင်းတဲ့ဒီလေးပါတယ်ဗျာအဲ့ဒီရင်တို့ဟိုအိတ်ရှင်ကားဆိုအကျိုးဆုံးအကြောင်းပြပြီးတော့ဒါလူလူကိုဒီကငွေပေါ့တရားမဝင်တောက်ခံတာပေါ့ဟိုအဲ့ဒီချက်တွေကိုကျွန်တော်တို့ကြီးကထားပြီးတင်ပြသေးတာပါပဲအဲ့ဒီထဲမှာအဆိုးဆုံးကတော့ရက်ကအုပ်ချုပ်ရေးမှုခတ်မှုတွေဟာဒီထောက်ခံပေးတဲ့လူခတ်တဲ့လူတွေကနော်သမရာကြီးဦးသိန်းစိန်ပြောကြားထားတဲ့နော်ဒီလက်ပေးလိုက်ယူမှုနဲ့မကင်းတဲ့သတင်းတွေလည်းကျွန်တော်တို့လည်းကြားနေရတယ်လေလူလူကလည်းထုတ်ဖို့ပြောနေကြပါပြီကျွန်တော်တို့သင်္ကန်းညောကဒါ6ရက်ကွက်ဆိုပေမဲ့နောက်ကလာအောင်လေဟာအခြားမြို့နယ်တွေမှာလည်းဒီသတင်းတွေကတော်တော်များများတာထွက်နေပြီကို
ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရကမကြားခင်မှအရေးယူဆောင်ရွက်ပေးလိမ့်မယ်လို့လည်းဦးသိန်းညွန့်ကမျှော်လင့်ကြောင်းပြောပါတယ်အေယော်ရီတိုင်းမြောင်းမြမြို့နယ်ကအမည်မဖော်သူတယောက်ကလည်းသူတို့မျိုးနယ်အတွင်းမှာအလားတူအုပ်ချုပ်ရေးညံပြင်းမှုနဲ့လက်စားမှုတွေရှိတာကြောင့်အရင်ရရကဥက္ကဋ္ဌတွေကိုအုပ်ချုပ်ရေးမှုဆက်မခံဖို့တောင်းဆိုတာတွေရှိနေတယ်လို့ပြောပါတယ်။ချင်းပြည်နယ်ဟာခါမြို့မှာတော့အရင်ရရကဥက္ကဋ္ဌတွေကိုအုပ်ချုပ်ရေးမှုဖြင့်ဆက်လက်ခံထားနေပြီးအုပ်ချုပ်ရေးအဖွဲ့ကလက်စင်ရန်ပုံငွေကောက်ခံနေတာကြောင့်လူထုကစိတ်ပြက်နေတယ်လို့မျိုးကန်တယောက်ကအခုလိုပြောပါတယ်
။အခုဟာခါမှာသူတို့အုပ်ချုပ်ရကွက်အုပ်ချုပ်ရေးမှုရန်ပုံငွေတွေစပြီးတော့ဒေင်ထုံကိုတလာ900ကျပ်ရံပုံတွေကောက်ခံနေတယ်။ခုဟာကမှာအင်ထုံက၄ထုံလို့ရှိတယ်။လက်ရှိလက်ကောက်တာကတော့ကျွန်တော်တွေ့ကြည့်တော့တင်း20လို့ကောက်နေတယ်။ရပွဲရံပုံဆိုတာဒီငွေတင်နဲ့ဘာများလောက်ဘူးရှိလဲဆိုတော့လေတို့ဘာဟုတ်ပြောအထက်ကွန်ပျူတာနဲ့ကောက်တာလားတို့ဟာတို့ကောက်တာလားဆိုတာလေကျွန်တော်တို့မသိဘူး။ဒီလိုထုကညီးနေကြတယ်ဒါကြောင့်မို့ခုဒီမောက်ကြီးစတဲ့ပထမပြီးစုပေမဲ့အရင်နာဖစစ်တပ်အုပ်ချုပ်တုန်းကတိုက်မှာပဲဘာမှသူမချမ်းသာဘူးလို့ပြောနေကြတယ်
။ဟာခါမျိုးလူထုကတော့တစုံတရာကန့်ကွက်တာမရှိဘူးလို့သူကပြောပါတယ်။အချို့ဒေသတွေမှာတော့လူထုကကန့်ကွက်သူတွေကိုအစားထိုးခန့်အပ်တာရှိရလို့လည်းသိရပါတယ်။ဒီလိုနေရာဒေသအများစုမှာအုပ်ချုပ်ရေးမှုခံထားတဲ့အပေါ်ကန့်ကွက်တာမကျေနပ်တာတွေရှိပေမဲ့မကွေးတိုင်းမင်းဘူးမြို့မှာတော့ရရကဥက္ကဋ္ဌကိုအုပ်ချုပ်ရေးမှုဖြစ်ဆက်လက်ခံထားတဲ့အပေါ်မှာကျင်းတဲ့သူတွေလည်းရှိပါတယ
်လက်ရှိလူတွေကိုပဲပေးထားတာပါဟိုအများရှိမရှိပါဘူးဟုတ်ကဲ့ဟိုကြီးစွာဆိုတဲ့အရင်တော့ကလုတ်ခဲ့တယ်ပေါ့လေဟိုရွေးချယ်ပွဲမတိုင်ခင်ကလူတွေပဲအုပ်ချုပ်ရေးမှုဆိုပြီးတော့အဲ့လိုပေးတာပေါ့ဒီမှာတော့အမှတ်ညစ်မှာဆိုရင်လည်းခုအုပ်ချုပ်ရေးမှုဆိုပြီးဥတင်ကြိုင်ကိုအဲ့လိုပဲပေးတာပေါ့နော်အုပ်ချုပ်ရေးကလည်းဥတင်ကြိုင်ပဲလည်းဥတင်ကြိုင်ပဲဟိုရက်ွက်ကလည်းတိုက်ပါတယ်သူ့ရဲ့လူရက်ကလေးတွေကလည်းကောင်းပါတယ်ရက်ကျိုးရွာကျိုးကြောင်ကျိုးကျမကြီးအကျိုးအဲ့လိုစာဦးတွေကမှအစတိုးတက်တယ်လေအဲ့တော့ဥတင်ကြိုင်ကိုတိုက်ကြပါတယ
်ဒါကတော့မင်းမှုမျိုးကန်တယောက်ပြောသွားတာဖြစ်ပါတယ်စစ်စိုးရကရေးဆွဲအတီးပြုတ်ခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာတော့ ရက်ကွက်သုံးဖို့ကြေးရွာအုပ်ချုပ်ရေးကိုရက်ရွာကကြီးညိုလေးစားပြီးတိခါသမားရေးရှိသူကိုဥပဒေနဲ့အညီခံထားရမယ်လို့ဖော်ပြထားပါတယ်။သမရတိဥသိန်းစိန်ရဲ့မိန်ကွန်းမှာလည်းအာဂတိလိုက်စားတာတွေကိုပပြအောင်လှုံ့ဆော်မယ်လို့ဂရိပြုပြောကြားထားတာလည်းဖြစ်ပါတယ်။